အမေရိကန်သမ္မတဘားရက်အိုဘားမားဟာအချိန်တော်ကြာစောင့်မျှော်ခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံကိုအခုတော့အလဲပတ်ရောက်ရှိနေပါပြီခင်ဗျာ။အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံကြာစီးပွားရေးဆက်ဆံမှုတွေမြင့်တင်မှုလုံခြုံရေးတွေပို့ပြီးတော့ခိုင်မာလာအောင်လှုပ်ဆောင်ဖို့သမ္မတအိုဘားမားဘက်ကမျှော်လင့်ထားပါတယ်။ကမ္ဘာမှာမွတ်စလင်လူ့ရေးအများဆုံးအင်ဒိုနီးရှားနိုင်ငံနဲ့အပြုသဘောဆောင်တဲ့မိတ်ဆွေနိုင်ငံအဖြစ်ဆက်ဆံရေးတွေပို့ပြီးတော့ကောင်းမွန်လာစေရေးဆောင်ရွက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အင်ဒိုနီးရှားမှာအခုရက်ပိုင်းတွေအတွင်းကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်တွေအတွက်လည်းအမေရိကန်ဘက်ကကူညီဖို့ကမ်းလှမ်းချက်တစ်ခုလဲသမ္မတအိုဘားမားရဲ့အခုခီးစဉ်မှာပါဝင်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုသမ္မတအိုဘားမားအခုတစ်ချိန်အလဲပတ်ရောက်လာတာဟာကိုယ့်ရဲ့ကိုယ်ရာကိုပြန်လာတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ငယ်တုန်းကသူဟာအင်ဒိုနီးရှားနိုင်ငံမှာ၄နှစ်တာနေခဲ့ဘူးတဲ့သူပါ။သမ္မတအိုဘားမားရောက်လာတာကိုယာနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေကမိုးတွေယာနေတဲ့ကြားကပဲလက်မတွေပေါ်ထွက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။သမ္မတအိုဘားမားဟာသူသမ္မတဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကိုခီးထွက်ဖို့နှစ်ချိန်စီစဉ်ခဲ့ပေမဲ့လည်းပြတ်ခဲ့ရပါတယ်။အခုတစ်ခေါက်ခီးစဉ်မှာတော့အင်ဒိုနီးရှားမတိုင်ခင်ဝင်ခဲ့တဲ့အာရှကအိန္ဒိယနိုင်ငံမှာပြောဆိုဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေနဲ့တော်တော်များများဆင်တဲ့ကိစ္စတွေကိုပဲအောင်ဆိုင်ပြီးတော့ဆွေးနွေးလိုက်မယ်လို့သမ္မတအိုဘားမားရဲ့ကိုယ်ရည်ရရှိတွေကပြောကြပါတယ်။အကြမ်းဖက်ဝါဒတိုက်တက်ဖြစ်နှိမ်နှင်းရေးစီးပွားရေးတိုးတက်လာရေးရာသီဥတုပြောင်းလဲမှုကိစ္စနဲ့ညဉ့်ညံ့မှုကင်းတဲ့လောင်စာဆွဲရင်ကိစ္စတွေအပါအဝင်နှစ်နိုင်ငံဆက်ဆံမှုကောင်းမွန်ရေးကိစ္စတွေကိုသူတို့ဆွေးနွေးကြပါလိမ့်မယ်။အင်ဒိုနီးရှားသမ္မတဆူဆီလိုပန်ပန်းယူဟိုယူရိုနဲ့ပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကကောင်းတဲ့အချိန်တွေမှာရောဆိုးတဲ့အချိန်တွေမှာပါအမေရိကန်ပြည်ထောင်စုကအင်ဒိုနီးရှားနိုင်ငံနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မနေ့ပြန်ကြားလို့ရှိရင်အရှေ့တောင်အာရှမှာအကြီးဆုံးဘလီကျောင်းတော်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံက Istiqlal ဘလီကိုသမ္မတအိုဘားမားတွားရောက်မှာပါ။ပြီးလို့ရှိရင်ဘလီပြင်ဘက်မှာအင်ဒိုနီးရှားပြည်သူတွေကိုသမ္မတအိုဘားမားမင်ငွန်းပြောပါလိမ့်မယ်။အင်ဒိုနီးရှားနိုင်ငံမှာသမ္မတအိုဘားမားလဲပတ်ရောက်နေတဲ့အချိန်ဂျာဗာကျွန်းလယ်ပိုင်းမှာမီးတောင်ပေါက်ကွဲမှုကလည်းဖြစ်နေလို့လင်းရင်သွားလာတဲ့ခက်ခဲဖြစ်နေပါတယ်အဲဒါကြောင့်စီစဉ်တွေကိုချုပ်ပြီးတော့စီစဉ်ထားရတယ်လို့သမ္မတအိုဘားမားရဲ့ကိုယ်ရည်ရရှိတွေကပြောကြပါတယ်